မြန်မာနိုင်ငံအနှံ့မြို့တွေမှာမနေ့ပုတ်ခုနေ့တော့ကအတန်တိတ်တပိတ်ဆင်းရဲခဲ့ကြပြီမြဲဒီနေ့တော့လမ်းမပေါ်ထွက်ချီတက်ဆန္ဒပြတာတွေကိုပြန်လှုပ်လာကြပါတယ်။ရန်ကုန်မုံရွာမန္တလေးမိထီလာပခုတ်ကူပဲခူးဒဝဲပြင်ဦးလွင်ကတာဆတဲ့မြို့တွေမှာလူထောင်ချီပါဝင်တဲ့တပိတ်တွေအာယုံဦးတပိတ်တွေအပြင်ဆိုင်ကယ်တပိတ်တွေပြုလုပ်ခဲ့ကြပါတယ်။မန္တလေးမြို့ကအကြမ်းမဖက်အာဏာဖီဆန်ရေးစီဒီအမ်လှုပ်ရှားနေသူဆရာဝန်တွေအပါအဝင်ကျန်းမာရေးဝန်ထမ်းတွေစိုက်ကယ်တွေနဲ့စီတက်လှည့်လည်ဆန္ဒပြတဲ့တွေဖြစ်ပါတယ်။အလားတူလမ်းလျှောက်ချီတဲ့ဆန္ဒပြကြသူတွေလည်းအများအပြားရှိပါတယ်။တောင်ကြီးမြို့ကဆန္ဒပြပွဲမှာတော့စစ်တပ်နဲ့ရဲကပြစ်ခတ်ဖြိုခွင်းလို့မြို့သား၂ယောက်တနက်ထံရနဲ့တေဆုံးပါတယ်။မိုးညင်းမြို့နယ်မှာလည်းတယောက်တည်ဆုံးတယ်လို့မျက်မြင်တွေကပြောပါတယ်ဖတ်အံမှာလည်းမန္တပိုင်းစန္ဒပြသူတွေကိုရဲတပ်ဖွဲ့ကပြစ်ခတ်လို့၃ယောက်ထက်မနည်းဒဏ်ရာရခဲ့တယ်လို့မျက်မြင်တွေက VOA ကိုပြောပါတယ်မော်လမြိုင်မှာတော့လူ20ကျော်ဖမ်းဆီးခံရပါတယ်ဒါအပြင်စကိုင်းတိုင်းခင်ဦးမြို့မှာလည်း၃ယောက်တနက်ဒဏ်ရာရခဲ့ပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရပါတယ်မင်းင်းသားကလည်းကျောက်ဘရောင်းမြို့မှာဒီစစ်တပ်ကပြစ်ခတ်လို့အသက်23နှစ်အရွယ်မျိုးသားတယောက်တည်ဆုံးပါတယ်စစ်တပ်ကနေရောညပါပြစ်ခတ်ဖြိုခွင်းလို့တေဆုံးတရားရတွေရှိနေပေမဲ့မြို့တော်များများမှာဒီပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်တာတွေအချိန်မပြတ်ဆက်ပြီးတော့ရှိနေပါတယ်။ရန်ကုန်မြို့မှာဆိုရင်ဆရာနာရှင်ကိုစန့်ကျင်ဆန္ဒပြသူတွေဟာမိုးမလင်းငင်တွေကလက်မတွေပေါ်မှာပြန်ပြီးတော့ရောက်လာခဲ့ပါတယ်။လိုင်အင်းစိန်မယန်းကုန်းတန်ရင်တောင်ဥကလာတာမွေစတဲ့မြို့နယ်တွေမှာအာယုံဦးတပိတ်တွေကိုနေရာအနှံ့ဆင်နွှဲခဲ့ကြပြီးတော့မြောက်တကုံတာကီတာနဲ့တင်ကန်းကျွန်းမြို့နယ်တွေမှာလမ်းလျှောက်ချီတဲ့ဆန္ဒပြပွဲတွေလုပ်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်တပ်နဲ့ရဲကဖြိုခွင်းလို့တင်ကန်းကျွန်းသူဝနမှာ၃ယောက်ထက်မနည်းဒဏ်ရာရရှိထားပြီးတော့၁၀ယောက်ထက်မနည်းဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်။တင်ကန်းကျွန်းလမ်းမပေါ်ကအတားဆီးလုထားတဲ့တာယာတွေမိလောင်နေတာကိုလည်းတွေ့ရပါတယ်။ရန်ကုန်မြို့ရဲမြို့နယ်တော်တော်များများမှာလမ်းပေါ်ထွက်ချီတက်ကြတဲ့လမ်းလျှောက်တပိတ်တွေအပြင်လူမဲ့တပိတ်ဆရာနာရှင်စန်းကျင်ကျောင်းစာသားချိတ်ဆွဲထားတဲ့မိုးပြဘူပေါင်းတပိတ်တွေနဲ့ဆန္ဒပြမှုပုံစံမျိုးစုံကိုလှုပ်ခဲ့ကြပါတယ်။